အာရှပစိဖိတ်ဒေသမှာသတင်းမီဒီယာပေါ်ဖိနှိပ်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးဆက်ကော်မတီမှကြားနာရမှာမြန်မာနိုင်ငံအခြေအနေတွေကိုလည်းအလေးထားပြောဆိုသွားပါတယ်။မြန်မာနိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသဟာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုမှာထိတ်ဆုံးကနေရာယူနေတယ်လို့လည်းအာရှဒေသလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေပေါ်ဖိနှိပ်မှုဆိုတဲ့ခေါင်းစဉ်နဲ့ဗော်ဒူးနေကကျန်းနာပွဲမှာဥဆောင်ခဲ့တဲ့ဒီမိုကရက်လွတ်တော်ကိုယ်စားလှယ်အက်ဒွတ်မာကီကပြောဆိုလိုက်ပါတယ်
Unfortunately, today, the Asia-Pacific region is leading the world in efforts to restrict freedom of expression. China, Burma, and Vietnam were among the top five worst jailers of journalists globally.
ဒီနေ့ချိန်မှာလောလောဆာထုတ်ဖော်ပြောဆိုခွင့်တွေကိုဖိနှိပ်မှုတွေမှာအာရှပစိဖိတ်ဒေသကဘာမှာဥဆောင်နေပါတယ်။တရုတ်မြန်မာဗီယက်နမ်နိုင်ငံတွေဟာဒေသမားတွေကိုဖမ်းဆီးထားတဲ့အဆိုးဆုံးနိုင်ငံတွေထဲထိတ်ဆုံးကရှိနေပါတယ်လို့အမေရိကန်ထက်လွတ်တော်အရှေ့အာရှပစိဖိတ်ရေးရာနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးမူဝါဒဆိုင်ရာနိုင်ငံခြားရေးဆက်ကော်မတီကထက်လွတ်တော်မှကပြောဆိုသွားတာပါ။တရင်းမီဒီယာတွေကိုဖိနှိပ်မှုတွေစင်စါဖြတ်တောက်မှုတွေဟာဒီမိုကရေစီလွတ်လပ်ခွင့်တွေပေါ်တိုက်ခိုက်မှုဖြစ်နေလဲပြောဆိုသွားပါတယ်။ဗိုလ်ထုနေကကြားနာပွဲမှာထွက်ဆိုခဲ့ကြတဲ့ဖိလစ်ပိုင်နိုင်ငံက2021ခုနှစ်နိုဘယ်ညင်ညာရေးဆုရှင်မာရီယာရက်ဆာဝါရှင်တန်ချီဆိုင်ဖရီဟောက်စ်အဖွဲ့ကဆာရာကုတ်နဲ့ဟောင်ကောင်ဝက်ချ်မူရာရီအချံပေးယူအီဆူတို့ကလည်းမြန်မာနိုင်ငံအပါအဝင်ဒေသရင်းကသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုထောက်ပြသွားတာပါသတင်းမီဒီယာလွတ်လပ်ခွင့်တွေအပြည့်အဝမရှိသေးတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဆင်အနာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးခံရတာမီဒီယာလုပ်ငန်းတွေပိတ်လိုက်ရတာတွေအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေါ်ဖိနှိပ်မှုတွေကိုလည်းထွက်ဆိုသွားကြပါတယ်ခင်ဗျာ